အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အစိုးရကစောင့်တီးထားတဲ့စခန်းတွေမှာစစ်ဘေးကြောင့်ဒုက္ခသည်တွေကသွားပြီးတော့မနေကြပါဘူးဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်စခန်းဆောက်တာကိုလည်းအစိုးရကခွင့်မပြုတာကြောင့်နေထိုင်ရေးခက်ခဲတွေကြုံတွေ့နေကြရတဲ့အကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တခိုင်လက်နက်ကန်ရေးဖွဲ့နေမြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်နောက်ပိုင်းကကြောက်တော်များဦးမြင်ပြဒုတိယတောင်ရတိတောင်နဲ့ပုံနေကျုံစတဲ့မျိုးနေတွေမှာစစ်ကြောဖက်တွေနေထိုင်ဖို့အတွက်ဆိုပြီးတော့ရခိုင်ပြည်နယ်စုရဖွဲ့ကပြီးခဲ့တဲ့2019ခုနှစ်ကလေးကစောက်ဦးတွေစောက်ပေးထားပါတယ်ဒါပေမဲ့လက်ရှိစင်ဒီအဲ့ဒီဆိုရကစောက်ပေးထားတဲ့ဒုက္ခတွေဆင်းနေမှာစစ်ဘေးဒုက္ခတွေမနေကြကြောင်းဒီတိုင်းတွေပြစ်ထားရတယ်လို့ရခိုင်ပြည်နယ်စုရဖွဲ့ပြောခွင့်ရစေဝင်တာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ဒီကတော့မပြောရတော့ဘူးပဲဘာကြောင့်လဲဆိုတော့ဒီပထမတော့အော်နီတိုင်းမဲ့ဆိုပြီးတော့ဆန္ဒပြတယ်ပေါ့နော်အင်တော်စုပေါင်း900ကျော်နေတိုင်းမဲ့ဆိုပြီးတော့ဆန္ဒပြတဲ့အတွက်ကြောင့်အဲဒီကြောင့်ပြီးတော့ဟောတာအနေဆိုင်ဖို့အတွက်အခက်အခဲဖြစ်နေရတာကြောင့်လို့ဟိုဟိုနေရာဆက်ထားပြီးဖို့အတွက်ဒီအဆောက်အဦစောင့်မယ်ဆိုပြီးတော့ဒါစီမံချက်ဆွဲလိုက်တယ်ပေါ့နော်မက်ဆေ့ချ်ဆွဲပြီးတော့စောင့်စောင့်လိုက်တယ်ပေါ့မိုးရင်းကာလမှာပဲစောင့်ရတယ်ခဏနေရေးကြံ့ကြံ့မှုတော့စီးတော့တယ်အဲဒါမဲ့အဆောက်အဦကြီးတော့ကဲဖြစ်ပြီးအဲမြန်မာပြည်ကြီးကာဘီလမ်းလို့ရပါပြီဆိုတော့အတူတူမင်းတော့ပါဘူးဆိုပြီးတော့ပြန်ပြီးတော့စံသာပြည်သားအဲတော့အဲဒီမီဒီယာတွေဟာအတိအတိုင်းဖြစ်နေကြသူဒီလိုပေါ့နော်အကုန်လုံးဆိုတော့ 1.8 ဘီလီယံကျွန်တော်တို့တည်ဆည်းခဲ့ပြီးနေဆိုတော့ 1 ဘီလီယံကိုခံပြီးအဲဆောင်စုကပန်းပူလာတော့ 1.8 ပေါ့ 1.8 ဘီလီယံ
ဘူဒီတောင်ဒေတာဆိုင်ကိုဝင်းနိုင်ကတော့ဘူဒီတောင်မျိုးနေထင်းမှာအစိုးရကဆောက်ပေးထားတဲ့ဒုက္ခတွေဆင်းမှာဒုက္ခတွေမနေနိုင်ကြဘူးလို့ပြောပါတယ်
။သူတို့ဆောက်ပေးထားတဲ့နေရာတွေမှာတော့လူရဲမနေဘူး။အဲဒါဘာဖြစ်လို့လဲဆိုတော့ဒီမျိုးနယ်လေးဝေးတယ်အဲ့နေရာကလူနယ်နေတဲ့ရုံနယ်မင်းကတော့အဲ့မှာနေရာမှာတော်ပြီးဆောက်ပေးထားတာတော်ပြည့်တယ်ကျွန်တော်တို့ဒီဘူဒီတောင်မျိုးနယ်အလေးရှောင်းဆိုတဲ့ရုံနာမှာသူတို့လုပ်ပေးထားတာတွေ့တယ်ကျွန်တော်တို့
အတူရကဆောက်ပေးထားတဲ့စစ်ဘေးကြောင့်စခန်းတွေဟာတော်ရင်လာရဲခက်ခဲတွေရှိတယ်လို့ရေမီးစတဲ့ခက်ခဲတွေရှိနေတာကြောင့်စစ်ဘေးဒုက္ခတွေအနေနဲ့မနေထိုင်ကြတာဖြစ်တယ်လို့လည်းရေတိတော်မျိုးနေမျိုးသားလက်တော်ကိုယ်စားလှယ်ဦးခင်မောင်လာကပြောပါတယ
်။စိတ်ကြီးကြီးကစားရေတိဒုက္ခတွေတွေကြောက်ကားကားနာတိရမယ်။နောက်တွတ်တော်ကိုယ်စားလှယ်တွေနောက်ဆီယက်တို့ရေမီးမျိုးဟာတဲ့ခက်ခဲမျိုးမှာအဲ့ဒီအစီအစဉ်ကိုလုပ်ရမှာ။တို့ဒီဆောက်တင်နေရာကလက်တွေ့နေကြဘူး။ရခိုင်မကရေလန်းကများတယ်လေ။နောက်ရေတောက်ပြန်ရှားပါတယ်။ရေလန်းကြီးများတယ်သူတို့ကကိုယ်တည်းကတော့အလိုက်လာလိုက်ရေလန်းသွားလိုက်လို့လုပ်နေရတာ။လုံချိုးရေကိုဥစားပြီးတော့လုပ်လိုက်တော့တကယ်ဒုက္ခတွေဒီဆန္ဒနဲ့မကိုက်ဘူး။သူတို့ကတွားဖို့လာဖို့လွယ်နေဒီမှာရေမင်းအစီအစဉ်တွေနေရာကိုယ်ကုန်းခေါ်ကြီးမှာရေမရှိဘူးမင်းတော့ရေလိုက်ဖြစ်နေရတယ်ဖြစ်နေတယ်။လုံချိုးရေရှိတော့ဟိုအိုးဥပပေးလိုက်တော့တကယ်ဒုက္ခတွေရလွေးရှင်လွေးချော်တယ်အဲ့ဒါရောက်အောင်ဆွေးအားဆောက်ပြီးအဆောက်အဦတွေဒီမှာမတော်ဘူးအဲ့လိုအလားအသတ်ဖြစ်ကုန်တာ
ရခိုင်ပြည်နယ်နောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေစေဖြစ်တာကြောင့်ပြည်ဒုက္ခတွေဥယျာဉ်ဟာလည်းတနည်းဖြည်းတစ်နည်းများပြားလာနေပေမယ့်အစိုးရတောက်ပေးတဲ့နေရာတွေကိုမတော်ကြပါဘူးဒါပေမဲ့သူတို့နေနေထိုင်ရတဲ့အတွက်သူတို့တဖို့နဲ့သူတို့လည်းစိတ်ဆောင်စခန်းတွေစောက်ခွင့်မရှိပါဘူးအနေရရှိတဲ့နေရာတွေမှာစိတ်ဆောင်စခန်းတွေကိုယ်တော်ဘုန်းနဲ့ကိုယ်မဆောက်ဖို့အစိုးရကတားမြစ်ထားတယ်လို့တခိုင်တည်းနဲ့အစိုးရဖွဲ့ပြောခွင့်ရစီဗင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်။ဒါကြောင့်လဲဆိုတော့စိတ်ဆောင်စခန်းတွေကိုတည်ဆောက်တဲ့အခါမှာဆိုဆိုရကိုဟိုစိတ်သဘောထားအတိုင်းတည်ဆောက်တယ်တည်ဆောက်တဲ့အခါမှာစီရီကလည်းမလော့ကင်းတဲ့နေရာတွေနဲ့ဆင်းမလော့ကင်းတဲ့အင်းကြီးဆက်တဲ့နေရာတွေမှာသူတွေရဲ့တည်ဆောက်ဒါကြောင့်မို့လို့ဟိုစိတ်ကနေဒီနေ့တိုင်းနဲ့ဒီမှာတည်ဆောက်ဖို့အဲ့ဒါမျိုးရှိပါတယ်မလကင်းတဲ့နေရာဆိုတာအဒီရောကဟိုသူစစ်ပြတ်နိုင်တဲ့နေရာနဲ့နီးစပ်တဲ့နေရာတွေမှာဖွင့်ထားတဲ့စခန်းတွေပေါ့
စီရေးတင်းမှနေတဲ့ရခိုင်နောက်ပိုင်းမှာဖေဖော်ဝါရီလ5ရက်နေ့အထိထွက်ပြေးတင်းချောင်နေကြရတဲ့စစ်ဘေးဒုက္ခတွေ5000နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်ဒေသအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိကိုရင်းမင်းဦးကပြောပါတယ
်ဒါဒီ5ရက်နေ့အထိဒီအစိုးရကဝန်ရင်းအပ်ဖိတ်တော်ရှိတယ်5ရက်နေ့ဒီစုစုပေါင်းစခန်း124ခုရှိတယ်သူရစခန်းပေါင်းဒါခရိုင်၄ခုမှဖြစ်နေတာပေါ့စက်တွေခရိုင်ရှိတယ်မြောက်ဦးခရိုင်မောင်တော့ခရိုင်တောက်ပြုခရိုင်အော်အဲစက်တွေခရိုင်မှာဆိုလို့ရှိရင်ပုံနေကျွန်းရသေးတော့ပေါတော်စက်တွေမြောက်ဦးခရိုင်မှာဆိုမြောက်ဦးမင်းပြားကြောက်တော်မြေပေါ့မောင်တော့ခရိုင်မှာဘူတိတောင်မြို့နယ်နဲ့တောက်ပြုခရိုင်မှာဆိုအဲစုစုပေါင်းစုရစခန်းက124ခုရှိတယ်လူဝိရစုစုပေါင်း49,598ခုရှိတယ်အဲ့အောင်စုက12,082နှစ်စုရှိတယ်အဲဒါ9ရက်နေ့ဒိတ်ဒီဖေဖော်ဝါရီလ9ရက်နေ့ရှိနေတဲ့လူကြီးနဲ့စကန်းဆင်းရင်းမှာရှိတယ်အသေးစိတ်ရှိတယ်ပေါ့နော်
အစိုးရကရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်9000နီးပါးရှိတယ်လို့ထုတ်ပြန်ထားတယ်လေ။စစ်ဘေးကြောင့်ဒီကိုလိုက်လံစီရင်ကျူးစုနေတဲ့ရခိုင်တိုင်းကမြို့နယ်သူများအစီအရင်REC ကတော့ရခိုင်မပွဲမှာတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်သတင်းကိုရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။